မြန်မာစစ်ဘက်နဲ့အရက်ဖက်ခေါင်းဆောင်တွေကခုခံချေပါဖို့မရှိဘူးဆိုရင်လေအာဂျင်တီးနားတရားရုံးကသူတို့ကိုယ်တိုင်ကြားနာချက်ကိုလက်ခံမယ်ဆိုရင်အမှုကိုဆက်လက်စီရင်သွားနိုင်ကြောင်းလူအခွင့်အရေးရှိနေသောမတ်စကင်တာနာက VOA ကိုပြောပါတယ်။နိုဝင်ဘာ23ရက်နေ့ကအာဂျင်တီးနားတရားရုံးမှာဗီဒီအင်ခြေဆိုင်မြန်မာလူဟင်းသားအဖွဲ့နဲ့အာဂျင်တီးနားလူအခွင့်အရေးအဖွဲ့တို့ပူးပေါင်းပြီးတိုင်ကြားထားတဲ့အမှုမှာဘာကြောင့်နိုင်ငံတော်အတိုင်ပင်ဘုတော်ဆန်းစုကြည်သမရဦးဝင်းမြင့်သမရဟောင်းဦးထင်ကျော်ရဲ့အမိလေးကိုပါထဲသွင်းပြီးအမှုဆဲဆူခဲ့တာဘာကြောင့်လဲလို့ဥပဒေကြိုးဆောင်အာဂျင်တီးနားရှိနေခင်တနာကို Skype ကတဆင့်မန်အင်ဂျင်နိုင်ကတီးတန့်ဆက်သွယ်မေးမြန်းရမှာသူကအခုလိုစတင်ဖြေကြားပါတယ
် Under the Rome Statute
ရောမစာချုပ်အရာလူရုံးတပြည့်မှုအနေနဲ့မှာလူအုပ်စုနေထိုင်တဲ့ဒစိဒပိုင်းကိုဆက်စည်းမယ်ဆိုပြီးတွက်ချက်ပြီးတော့လူရဲ့အသက်ရှင်နေမှုအခြေအနေကိုတမင်တသက်ကျေးဇူးဆုံးရှုံးအောင်လုပ်တဲ့အပြုမှုဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါက ICC နိုင်ငံကရာဇဝတ်ခုံရုံးကိုဖြစ်ပေါ်စေခဲ့တဲ့ရောမစာချုပ်မှာဖွင့်ဆိုထားတဲ့လူမျိုးရုံးတပ်ပြမှုအသေးပဲဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တာဝန်ယူတဲ့အစိုးရကာလမှာရောအခြားနှစ်တွေတစ်လျှောက်လုံးမှာပါမတူတဲ့မူဝါဒတွေအကောင့်ထဲပေါ်ခဲ့တယ်ဆိုတာကျွန်တော်သိပါတယ်။ဒါပေမဲ့လည်းလူအုပ်စုနေထိုင်တဲ့အခြေအနေကိုဖျက်ဆီးမယ်ဆိုပြီးတွက်ချက်ပြီးတော့တမင်တသက်ကျစီအောင်အစီအစဉ်တကြလုပ်ခဲ့တာတွေရှိနေခဲ့တာပါ။ဒါကြောင့်ကျွန်တော်တို့တရားရုံးနဲ့အစိုးရရှိနေကိုရှောက်ထားမေးမြန်းထားတာကလူမျိုးရုံးတပ်ပြမှုမှာတာဝန်ရှိသူတွေအားလုံးရဲ့နာမည်ကိုသူတို့ရဲ့စုံစမ်းစစ်ဆေးမဲ့စီးရင်နဲ့ထည့်သွင်းဖို့ဖြစ်ပါလေ။ဒါကလည်းစုံစမ်းစစ်ဆေးမှုကြိုတင်ပမာဏအဆင့်တွေမှာပဲရှိပါသေးတယ်။2019ခုနှစ်နဲ့အဲ့ဒီမတိုင်ကရခိုင်ပြည်နယ်မှာစစ်တပ်ကျူးလွန်တဲ့ရစက်မှုတွေမှာအစိုးရပါအတူတူကပါဝင်နေတယ်လို့ကျွန်တော်တို့ယုံကြည်ထားပါတယ်။ဥပမာရောလတ်စွာသွာလာခွင့်အသက်မွေးဝမ်းကြောင်းမှုနဲ့ကလင်းမွေးဖွားနှုန်းအပါဝင်အစိုးရအကောင့်တွေပေါ်တဲ့အခြားမူဝါဒပိုင်းတော်တော်များများဟာလူဝင်ကြီးတွေအပေါ်ကန့်သက်ဖိနှိပ်ထားတာဖြစ်ပါတယ်။ဒါကြောင့်အာဂျင်တီးနားတရားရုံးအနေနဲ့စတင်စုံစမ်းဖို့နဲ့ဒီပြစ်မှုကျူးလွန်မှုတွေအတွက်တာဝန်ရှိသူတွေအားလုံးကိုစုံစမ်းစစ်ဆေးဖို့ကျွန်တော်တို့တောင်းဆိုထားတာဖြစ်ပါတယ်
။ဒါဆိုရင်ဒီလို universal jurisdiction အရာအာဂျင်တီးနားကနေအခြားနိုင်ငံတနိုင်ငံရဲ့ခေါင်းဆောင်တွေကိုနိုင်ငံတကာဥပဒေချိုးဖောက်မှုနဲ့ပတ်သက်လို့စစ်ဆေးစီရင်တာမျိုးနိုင်ငံတကာမှာဖြစ်တော့ဖြစ်ခဲကိစ္စဆိုတော့ရှုပ်ထွေးတဲ့အပိုင်းတွေလည်းရှိနေတော့တကယ်လက်တွေ့မှာပြရုပ်တက်တက်ပဲဖြစ်သွားမှာရှင
် The reality is that the United Nations fact
တကယ်လက်တွေ့မှာဆိုရင်ကုလသမဂ္ဂအချက်လက်စာကိုရေးနေတဲ့ SSM ကထုတ်ပြန်တဲ့အင်္ဂါကအလွန်ရေးရှိပါတယ်။လူမျိုးရေးတပ်ပြမှုကိုရည်ရွယ်ပြီးကျူးလွန်တဲ့လက္ခဏာရက်တွေအဲ့ဒီမှာရှိခဲ့တယ်ဆိုတဲ့အထောက်အထားတွေဒီအစီရင်ခံစာထဲမှာရှိနေတာပါ။ဒါပြင် SSM ရဲ့အစီရင်ခံစာမှာနိုင်ငံကအနေနဲ့ Universal Jurisdiction ကိုအသုံးပြုဖို့တိုက်တွန်းထားပါတယ်။ဒီအချက်ဟာအစည်းအဝေးခန်းစာမှာအတိအကျအကြံပြုထားတဲ့အချက်ဖြစ်ပါတယ်။အဲဒီတော့ဒီစီရင်ပိုင်ခွင့်မှာအငင်းပွားစရာအချက်တချို့ရှိနေတယ်ဆိုပြီးကမ္ဘာနိုင်ငံအတော်များများကလိုက်နာကျင့်သုံးတာမျိုးမရှိတဲ့အနေအထားမှာဆိုရင်တော့မေးခွန်းမေးသလိုမျိုးဖြစ်နိုင်ပါတယ်။ဒါပေမဲ့ Universal Jurisdiction ဆိုတာနိုင်ငံတကာမူဖြစ်ပြီးနိုင်ငံတကာအတိုင်းအဝန်းကပူးပေါင်းပါဝင်ခဲ့တဲ့ဖြစ်ရပ်တွေရှိခဲ့တဲ့အထက်မှာအာဂျင်တီးနား၊ဂျာမနီနဲ့အခြားနိုင်ငံတချို့မှာဒီလိုအမှုစီရင်တဲ့အတွေ့အကြုံရှိထားပါတယ်။ဒါကြောင့်ပြရုပ်တက်တက်ပဲဆိုတာမျိုးမဟုတ်ဘူးလို့ကျွန်တော်ယုံကြည်ပါတယ်
။အာဂျင်တီးနားတရားရုံးမှာအခုလိုမစ္စတာကင်တာနာတို့အမှုဖွင့်တိုင်ကြားချက်ကိုဘာမှတုံ့ပြန်မှုမရှိဘူးလို့မြန်မာအစိုးရဘက်ကပြောထားပါတယ်။ဒီပေါ်မှာမစ္စတာကင်တာနာဘယ်လိုမြင်ပါလဲရှင
် This case in Argentina it is very important to be very clear it is a case against individuals.It's not a case.
အာဂျင်တီးနားမှာတိုင်ကြားထားတဲ့အမှုကအလွန်ကိုအရေးကြီးပြီးရှင်းလင်းပြသပါရတယ်။ပုဂ္ဂိုလ်တူချင်းစီကိုအမှုပွင့်တိုင်ကြားရတာဖြစ်ပါတယ်။အစိုးရကိုတရားဆွဲတာမဟုတ်သလိုမြန်မာနိုင်ငံကိုတရားဆွဲတာလည်းမဟုတ်ပါဘူး။အာဂျင်တီးနားဖွဲ့စည်းပုံအခြေခံဥပဒေအရရောလူအခွင့်အရေးကြီးညာစရန်အရပါ။ပြည်မှုကျွလွန်ကြောင်းစုစွဲခံရသူအနေနဲ့တရားရုံးမှာပုဂ္ဂိုလ်ကိုခုခံချေပါခွင့်ရှိသလိုဥပဒေပိုင်းအရတိုင်ပင်ဆွေးနွေးခွင့်ရှိပါတယ်။ဒါကြောင့်သူတို့ရဲ့ဆုံးဖြတ်ချက်ပဲဖြစ်ပါတယ်။သူတို့မှာသူတို့အခွင့်အရေးရှိပါတယ်။ တကယ်လို့တရားရုံးကအမှုကိုလက်ခံပြီးဆက်လက်စီရင်ဖို့သုံးဖြတ်ချက်ချခဲ့ရင်တရားရုံးမှာရင်ဆိုင်ဖို့သူတို့တွေကရှိနေရှိဖို့လိုအပ်ပါလိမ့်မယ်။ဒါပေမဲ့လို့သူတို့ပဲလိုပဲသဘောထားတာအမှုအတွက်အရင်မကြည့်ပါဘူး။ရှိနေမပါဘဲနဲ့လေတရားရုံးကနေအမှုကိုဆက်ပြီးစီရင်သွားနိုင်ပါတယ်။ဒါပေမဲ့လို့အခုအမှုခွင့်ဆိုင်ကြားထားတဲ့အထက်မှာပါနေသူအားလုံးကတော့ရှိနေရှိဖို့အခွင့်အရေးရှိပါတယ်။